လနာတော်နှစ်2500 52ခုနှစ်ကောဇာတက္ကရီ1369ခုနှစ်ဥဒုခိမန္တနှွေဥဒုနှွေကာလနှယုံလားပြည်ကျော်ကနေ့ဆန်းနေရက်ထံကွယ်တဲ့နှယုံလားပြည်ကျော်17ရက်2008ခုနှစ်ကျောင်းလာပဲ10ရက်တနင်္ဂနွေနေ့နန်နဲ့တွင်ပကူးမြို့ကရှင်များစိတ်ဘောစိတ်များရွှေဘောလေးစိတ်များစေဘောလေးမိသားစုတို့ရဲ့ဖခင်ကြီးဖြစ်တဲ့သာသမီတို့ရဲ့အနန္တကောင်းကြီးယေရှုရှင်ဖခင်ကြီးဖြစ်တဲ့ဦးသိမ့်ဘဝဓမ္မတို့ပြောင်းသွားတဲ့တနှစ်ပြည့်ဖခင်ကြီးရဲ့ယေရှုတွေကိုရည်မှန်းပြီးတော့ပြုလုပ်တဲ့ကုသိုလ်ကောင်းမှုပြုပွဲပေါ့ဘုရားမှုရှိတဲ့တန်ခါတော်အရှင်မြတ်တို့အားပင်ဖေးတရဏဂုံသီလဆောက်တည်ဆုံးခဲ့ဝယ်ပေါ်စဉ်ချူချင်ရတာအဖျားပြားတို့ဆက်ကလူတန်းပင်တန်ကတပါတပါလည်းရင်ထီဖနက်ရက်သင်္ကန်းတစုံစီနဝကမ္မဝတ္ထုတထောင်စီလူတန်းဓမ္မဒုဒအရှင်စေကိနဆရာတော်အနဝကမ္မအဖြစ်သုံးသိမ့်လူတန်းကြောင်းရောက်လာကြတဲ့ဓမ္မမိတ်ဆွေပြိတ္တအပေါင်းတို့အားကျွေးမွေးအခမ်းလူတန်းတို့ကုသိုလ်ကောင်းမှုတွေပြုတဲ့ပွဲပေါ့လေဒီကုသိုလ်ကောင်းမှုပြုတဲ့ပွဲမှာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့ပိဋကသုံးပုံနိကေ900ဓမ္မခန္ဓာပေါင်း8400တောင်တဲကသုတ္တန္တပိဋကခௌတကနိကေဓမ္မပဒပါဠိအထကထာမှာမကဝတ်မှာလာတဲ့တံဘူးလဘိက္ခုဝတ္ထုတွေပေါ့လေယဟန်တော်တွေအများကြီးကိုဘုရားရှင်ကိုရောမြတ်ကြီးဟောတော်မူတဲ့တရားဒီတရားဒီစကားဒီကာထာကြာမှုနေကြတဲ့တရားစကားတွေပါပဲ။အဲမြန်မာလူနာမည်ပြီးဟောရင်တော့မကောင်းရင်လည်းကင်းအောင်နေပါတဲ့။မကောင်းရင်လည်းကင်းအောင်နေမကောင်းရင်လည်းကင်းအောင်နေမကင်းရင်လည်းကောင်းအောင်နေအဲ့ဒါလေးပေါ့မကောင်းရင်လည်းမကင်းရင်လည်းဘုရားရှင်ကိုယ်တော်မြတ်ကြီးတန်ဝဋ္ဌိပြေမွန်ဇေတဝန်ကျောင်းတော်မှာတရင်သုံးတော့တန်ဃာတော်ပေါင်းများစွာအကြောင်းပြုပြီးတော့ဒီတရားဟောတန်ဃာတော်အရှင်မြတ်ကြီးဘုရားရှင်ကိုယ်တော်မြတ်ကြီးထံမောက်ကတရားကမ္မထံတရားတွေတောင်းပြီးတော့တင်ရတင်ရကမ္မထံတရားတွေတောင်းပြီးတော့ဆရာသမားတွေစီကတင်ရတင်ရကမ္မထံတရားတွေတောင်းပြီးတော့တရားလို့အားထုတ်တပ္ပယမြမယ်နေရာတွေကိုကြွချီပြီးတော့တည်င်းသုံးအားထုတ်ကြတော့တောရိပ်တောင်ရိပ်ခိုးပြီးအားထုတ်နေကြဘုရားရှင်ကိုယ်တော်မြတ်ကြီးထံဘောက်ကတရားတောင်းသွားတာဆရာသမားတွေစီကကမ္မထံတရားတောင်းသွားတာတော်ရဲမှာတရားအထုတ်တော့အဆင်မပြေဘူးနေရတပ်ပံရမမြလို့လားဆိုတော့တပ်ပံရမြတာပဲအာဟာရတပ်ပံရမမြလို့လားဆိုတော့လည်းမြတာပဲဥရုတပ်ပံရမမြလို့လားဆိုတော့လည်းမြတာသူတို့တရားအထုတ်ရတာအဆင်မပြေဘူးအဆင်မပြေတဲ့စကားလုံးပဲပြောလိုက်ရမှာပေါ့ဝိသိတ္တဝါကမ္မထာနပရိဂဟိတာမိတန်ဃာတော်အရှင်မြတ်ဒီမြို့ပြန်ကြွားတယ်သူတို့စိတ်ထဲမှာကတော့ဒီတရားနဲ့သူတို့နဲ့အဆင်မသင့်ဘူးပေါ့လေဒီကမ္မထာနဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးထံမောက်ကတိတိချာချာကိုပဲတရားတောင်းပြီးတော့အထုံးမှာပဲဆိုပြန်လာအများပရိသတ်နဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကဟောလိုက်တာဖြစ်မှာပါပထမတော့အဲဒုတိယကြတော့နောက်တစ်ခေါက်ပြန်လာတော့ဘုရားရှင်ကိုယ်တော်မြတ်ကြီးကတပ်ပင်ကျွတ်ညံတော်နဲ့ကြီးလိုက်တော့ဘာတော့တွေ့တော့ဆိုတော့လုံခဲ့တဲ့ကတ္တပဘုရားရှင်ကိုယ်တော်မြတ်ကြီးကတ္တပဗုဒ္ဓဘုရားရှင်ကိုယ်တော်မြတ်ကြီးလက်ထက်တော်တုန်းကဒီအရှင်မြတ်ဒီဟာအဲ့ဒီလက်ထက်တော်တုန်းကဘဝ1000 တသိန်းတန်းကိုဘဝ2000တိုင်တိုင်တရားတန်းဆိုအနှစ်20ပေါ့တသိန်းတန်းဆိုတော့အနှစ်2000ပေါ့အနှစ်2000တိုင်တိုင်ကိုပဲအနိစ္စလက္ခဏာအနိစ္စသဘောဒီစကလုံးကတေချာဒါဒါဒါကုနိစ္စယနိစ္စယပရိသတ်တွေမို့လို့ဟိုတရားလဲနှလုံးသွေးအထုံနေတဲ့သူတွေမို့လို့စကလုံးကစာပြီးတော့အမြဲတည်ထားပြောပြလိမ့်ရှိအနိစ္စလက္ခဏာအနိစ္စသဘောမတူဒီအရှင်မြတ်တွေဟာနှစ်ပေါင်း2000တိုင်တိုင်အရင်ဘဝတုန်းကဘဝမျိုးစုံကျင်နေခဲ့ရအဲ့ဒီတုန်းကအနိစ္စသဘောကြီးပဲအနှစ်2000တိုင်တိုင်နှလုံးသွင်းခဲ့ကြတယ်အနိစ္စသဘောနဲ့အနိစ္စလက္ခဏာနဲ့မတူခဏအလူရှင်နေရောရောက်နေတဲ့ဓမ္မမိတ်ဆွေတွေရောတရားတကယ်လိုလားလို့တကယ်တရားအားထုတ်နေတဲ့သူတွေပဲဒါပေမဲ့ကိုလိုလားလို့ကိုအားထုတ်တော့ကိုအားထုတ်နေတာဟာကိုဖြစ်ချင်တဲ့အတိုင်းစိတ်တိုင်းကြဖြစ်ပလားဆိုတော့တရားမှဖြစ်သေးဘူးတရားမှမဖြစ်သေးဘူးအဲအဲ့ဒါကြောင့်မို့လဲဒီတရားဟောပြီးနောက်ပြီးတော့လဲခက်တာကတရားနယ်ပယ်မှာကတဏှာသွားပြီးတော့အားထုတ်ရင်အဲ့ဒီတဏှာမှာအဲ့ဒါလိုနေလို့ရပြီမြေလူလောကထဲမှာနေလို့မရအဲ့ဒီပုံစံအတိုင်းတရားနယ်ပယ်မှာအဲ့လိုဖြစ်နေကြတော့မဟုတ်ဘူးဟေ့တရားဆိုတာဘယ်နေရာမှာနေနေတရားရှိတယ်ဘယ်နေရာမှာနေနေအများနဲ့အံဝင်ကွင်းညတရားအထုတ်လို့ရတယ်ဆိုတာလည်းသိစီခြင်းလို့အဲ့ဒီအတွက်လည်းဟောပြတာအဲ့ဒီအရှင်မြတ်ဒီဟိုးအရင်ဘဝတုန်းကဒီဘဝမရောက်ခင်အရင်ဘဝတုန်းကဘဝမျိုးစုံကျင်လေကြအနိစ္စသဘောကြီးပဲနှလုံးသွင်းတာနှစ်ပေါင်း2000အဲ့ဒီမှာရင်ဘုရားရှင်ကိုရောမြတ်ကြီးကတဗ္ဗေသင်္ခါရအနိစ္စယထာပညာယပတ္တိအထနိဗ္ဗိတ္တိဒုက္ခေဧတမေကောဝိတုဒ္ဓိယအဲ့ဒီတရားဟောပြီးတာခင်အံ့စရာကောင်းတာအဲ့ဒီတရားလည်းဟောပြီးလိုက်ရောသောတပန်သဂရကအနာဂတ်ယဟန္တာယဟန္တာဒီဖြစ်ကုန်တာတိုးတဲ့တောင်ထဲမှာသွားပြီးအာထုတ်တာကမ္မထာယူပြီးအာထုတ်တာပဲအဆင်မပြေဘူးတရားနာလိုက်တော့မှသဗ္ဗေသင်္ခါရအနိစ္စဆိုတာနဲ့သဗ္ဗေသင်္ခါရအနိစ္စယထာပညာယပတ္တိအထနိဗ္ဗိတ္တိဒုက္ခေဧတမေကောဝိတုဒ္ဓိယအဲ့ဒီမှာနေတရားရကုန်သိစိကြညာဉာဏ်နဲ့စဉ်းစားကြည့်ရမှာသူတို့စဉ်းစားခိုင်းရင်တော့တလွဲဖြစ်မှာမို့လို့လွယ်လွယ်ပဲပြောနိုင်တယ်အနိစ္စသဘောနှလုံးသွင်းလာတဲ့သူတွေဟာအနိစ္စလက္ခဏာမြင်ပြီးတော့ဝိပဿနာဉာဏ်ရသွားတယ်အဲ့ဒီစကားလုံးအရေးကြီးပါတယ်အနိစ္စသဘောနှလုံးသွင်းတဲ့ပုဂ္ဂိုလ်ဟာအနိစ္စလက္ခဏာအကြောင်းဟောလိုက်တော့အနိစ္စလက္ခဏာသဘောတွေကိုသိတဲ့ဝိပဿနာဉာဏ်ပေါ်ပြီးတော့တရားရသွားတယ်ဒီလိုပဲနောက်တစ်တော့အရှင်မြတ်ဒီလာပြန်တယ်ဘုရားရှင်ကိုယ်တော်မြတ်ဒီတပည့်ညုတညံတော်နဲ့ကြည်တယ်ဥထုကြောင့်သုံးခုလုံးကိုတူနေလို့တခါတည်းပြောပြတာကတ္တဗံဘုရားဘုရားရှင်ကိုယ်တော်မြတ်ကြီးလက်ထက်တော်တုန်းကဒီအရှင်မြတ်ဒီရဲ့အလောင်းတော်ဒီအဲ့ဒီဘဝတုန်းကသူတို့တွေဟာဒုက္ခသဘောကြီးပဲနှလုံးသွင်းကြတာတပည့်သင်္ခါရဒုက္ခယတံပညာယပတ္တိအထနိဗ္ဗိတ္တိဒုက္ခေဧတမေကောဝိတုဒ္ဓိယအဲ့ဒီမှနေဒုက္ခသဘောနှလုံးသွေးရကနေဒုက္ခလက္ခဏာမြင်ပြီးတော့ဒီတရားနာဒီတရားမြင်ပြီးတော့ယဟန္တာတွေဖြစ်ကုန်ပြန်နောက်တန်ခါတော့အရှင်မြတ်တွေတအုပ်စုကြွလာပြန်တယ်တော်ထဲမှာကမ္မထံတောင်းပြီးသွားအားထုတ်နေတာပဲအိုးသူတို့ကိုသူတို့သိတယ်အဆင်မပြေတော့ဘုရားရှင်ကိုယ်တော်မြတ်ကြီးထံမှရောက်လာပြီးတော့အဲ့ဒါလိုမျိုးကမ္မထံအသက်ထတောင်းထူးထူးခြားခြားသူတို့နဲ့တင့်တော်တာတောင်းတော့ဉာဏ်တော်ကြီးနဲ့ကြည့်လိုက်တော့ဒီပရိသတ်ဒီအမျိုးကောင်းသားတွေဟာဒီယဟန်တော်တွေဟာကန္တမဗုဒ္ဓဘုရားရှင်ကိုယ်တော်မြတ်ကြီးလက်ထက်တော်တုန်းကနှစ်ပေါင်း2000တိုင်တိုင်အနတ္တသဘောတွေနှလုံးသွင်းပြီးတော့နေခဲ့ကြတာအဲ့ဒီမှာနေသဗ္ဗေသင်္ခါရသဗ္ဗေဓမ္မအနတ္တ ယထာပညာယပတ္တိအထနိဗ္ဗေတတိဒုက္ခေဧတမေကောဝိတုဒ္ဓိယဟောပြလိုက်တော့အကုန်တရားရကုန်အနိစ္စသဘောနှလုံးသွင်းလေးရှိတဲ့ပုဂ္ဂိုလ်ဟာအနိစ္စနဲ့ပတ်သက်တဲ့တရားဟောပြီးရအနိစ္စလက္ခဏာဉာဏ်ရပြီးတော့တဆင့်နဲ့တဆင့်နိဗ္ဗာန်ရောက်ဒုက္ခသဘောနှလုံးသွင်းတဲ့သူဟာဒုက္ခလက္ခဏာအကြောင်းဟောပြီးတဲ့အခါမှာဒုက္ခလက္ခဏာကိုသိတဲ့ဝိပဿနာဉာဏ်ပေါ်ပြီးတော့တဆင့်တဲ့တဆင့်နိဗ္ဗာန်ရောက်လာအနတ္တသဘောနှလုံးသွင်းတဲ့သူဟာအနတ္တလက္ခဏာအကြောင်းအနတ္တသဘောအကြောင်းကိုဟောပြီးတော့တရားအတိတုတွေရပြီးနိဗ္ဗာန်ရောက်သွားတယ်အဲဒီစကားလုံးဒီပြောခဲ့တာကိုနားလည်သွားရင်မိမိတို့တကယ်နိဗ္ဗာန်ရောက်ချင်ရင်အနိစ္စဒုက္ခအနတ္တမှာဝိပဿနာဉာဏ်ရအောင်ဘာသဘောတွေများနှလုံးသွင်းထားတယ်ကိုကိုကိုမေးလေအခုတော့တွတ်တွတ်တွတ်နဲ့ပြောကြတယ်တွတ်တွတ်တွတ်နဲ့မေးကြတယ်အိုးတရားတကယ်အထုတ်လာတဲ့အခါကျတော့ကိုဖြစ်ချင်တယ်လို့မဖြစ်ကြဘူးကိုရကျင်တဲ့ဉာဏ်မျိုးမရဘူးကိုစိတ်အေးချမ်းမှုလိုချင်တာမရဘူးတဲ့ဘာလို့လဲဆိုရင်အနိစ္စဒုက္ခအနတ္တသဘောကိုလည်းအမြဲနှလုံးမသွင်းဟုတ်လားအနိစ္စသဘောဒုက္ခသဘောအနတ္တသဘောကိုလည်းအမြဲနှလုံးမသွင်းဘူးဟိုမှာအနည်းနဲ့တောင်းအနည်းနဲ့တောင်းနှလုံးမသွင်းဘူးတဲ့ဟာတပည့်တော်တို့နေရတာကမှတက်တန်းတရားပဲဖြစ်ရသော်တက်တန်းတသိန်းတော့ကအနည်းနဲ့တောင်းဆိုရင်တက်တန်းတရားဆိုရင်တော့အနည်းဆုံးတော့အနည်း20လောက်တော့သွင်းမှုကောင်းတော့အနိစ္စသဘောလေးတွေနှလုံးသွင်းစမ်းပါရှုတာမဟုတ်ဘူးဒုက္ခသဘောလေးတွေနှလုံးသွင်းစမ်းပါအနတ္တသဘောလေးတွေနှလုံးသွင်းစမ်းပါမိမိတို့ကဖယားတဆူဆူနဲ့တွေ့ပြီးတော့ဖယားရှင်ကိုတော်မြတ်ကြီးကအခုတော့တပ္ပိညုတဉာဏ်တော်ကြီးနဲ့ကြည့်ပြီးတော့ကိုယ်ဟောပြီးနိုင်တဲ့ပါရမီမျိုးရှိရင်တော်ရဲ့အဲ့လိုမျိုးကြုံမှုပါရမီမပါဘူးဖယားရှင်ကိုတော်မြတ်ကြီးနဲ့မကြုံဘူးကိုယ်ဘာလို့မှန်းလဲမသိဘူးသိတဲ့ဆရာမျိုးနဲ့လည်းမကြုံဘူးဆိုရင်ရှုံးမှာပေါ့ကိုယ်ကအနိစ္စသဘောနှလုံးသွင်းနေဟောပေတာကအနတ္တသဘောအနတ္တလက္ခဏာဟောမရပြန်ဘူးအဲ့ဒါလို့ဘုရားရှင်ကိုယ်တော်မြတ်ကြီးနဲ့မကြုံရင်မဆုံရင်တော့မှဆရာတော်တန်ခါတော်အရှင်မြတ်တွေအားလုံးဟာဘယ်တရားကိုဟောဟောအနိစ္စသဘောလည်းပါမှာပဲဒုက္ခသဘောပါမှာပဲအနတ္တသဘောပါမှာပဲမိမိတို့အစိုးကြီးကလေးကအနိစ္စသဘောဒုက္ခသဘောအနတ္တသဘောကိုနှလုံးသွင်းထားရင်ဘယ်တော့ကောင်းနိုင်မှာအရင်လာတဲ့ကတခါဟောထားပါတယ်30ရက်နေကမိမိတို့တန်တန်မှာဝိတိကမကိလေသာဆိုတာရှိတယ်ပရိယုဌာနာကိလေသာဆိုတာရှိတယ်အနုတ္တယကိလေသာဆိုတာရှိတယ်ဟိုမှာဟောတော့ကတော့ပတ်ဝန်းကျင်နဲ့အချိုးမကျလို့ပြဿနာဖြစ်ရကိုယ်မနေတတ်မထိုင်တတ်လို့ပြဿနာဖြစ်ရပင်ကိုကိုကပင်ကိုပန်လာတဲ့ကောင်ကြောင့်လေပြဿနာဖြစ်ရတာလို့ကိလေသာ၃မျိုးကိုအဲ့လိုခွဲပြောပဲဒီနေ့လည်းအဲ့ဒီကိလေသာ၃မျိုးကိုပဲပြောမှာတကယ်လို့များမိမိတို့ကအနိစ္စသဘောကိုများနှလုံးသွင်းမိနေရင်ဝိတိတ်ကမဆိုတာမလုပ်ဖြစ်ဘူးမိမိတို့ကတကယ်လို့များအနိစ္စသဘောကိုနှလုံးသွင်းပြီးစိတ်ထဲမှာပရိယုဌာဏဆိုတာမလာဘူးဒီအနိစ္စသဘောကလည်းအနိစ္စသဘောကလည်းတအားကျေစုများပါလေအနိစ္စသဘောဒုက္ခသဘောအနတ္တသဘောဒီလူတွေမို့လို့ဘေးလူနားထောင်ရင်တော့ဒါတွေကနားလည်းမမဟုတ်တော့မမြဲတာကိုမြင်တာကအနိစ္စလက္ခဏာမြင်တယ်လို့ခေါ်တယ်ယုံနာဓမ္မသင်္ခါရတွေရဲ့မမြဲတဲ့သဘောကိုမြင်တာအနိစ္စလက္ခဏာမြင်တယ်ခေါ်တယ်လောကမှာသူလိုကိုလိုမြင်တွေ့နေတဲ့ထဲကနေပြီးတော့ပြဉ္ညာမမြဲတဲ့သဘောတွေကိုဟေးအမြဲတမ်းနှလုံးသွင်းနေတာကအနိစ္စသဘောကိုနှလုံးသွင်းနေခေါ်စာထဲမှာကတော့ပြောပါတယ်သိရွက်ကလေးတွေကြည်ကြွေကြသွားတယ်အဲ့ဒါအနိစ္စလက္ခဏာမြင်တာမဟုတ်အနိစ္စသဘောမြင်တာရှင်းလားမသိခုဘာပြောပြောတခါကြီးဥသိမ့်တစ်နှစ်ပြည့်သွားအဲ့ဒါဘာသဘောတော့အနိစ္စလက္ခဏာမြင်တာမဟုတ်ဘူးအနိစ္စသဘောမြင်တာ အနိစ္စသဘောတကယ်မြင်တဲ့ပုဂ္ဂိုလ်ဟာအနိစ္စသဘောကိုအဖမ်းမှန်အထက်ထက်နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာအနိစ္စသဘောနဲ့အနိစ္စလက္ခဏာနဲ့မတူတာကိုပြောချင်တာပါအနိစ္စသဘောကိုအဖမ်းမှန်အထက်ထက်နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာကြည့်လေအဖေသေးတယ်လေအမေလည်းသေးတယ်လေအဖိုးတွေအဖွားတွေလည်းသေးတယ်လေတလောကလုံးမှာလုံနေကြတာလေသေနေကြတယ်အဲ့ဒါအနိစ္စသဘောအနိစ္စသဘောအဲ့ဒီအနိစ္စသဘောကဘယ်လောက်ထိကျေစုများမှလဲဆိုတော့ကိုယ်လည်းပဲပါလုံးမှာလေသေအောင်မှာပဲဟဲ့သစ်ရွက်ကလေးကြွေကြတာလေအနိစ္စသဘောပဲလေးလေးတိုက်လို့သစ်ပင်လေးလောက်တာလေအနိစ္စသဘောပဲကိုယ်နှလုံးမသွင်းညင်လို့သာနေရမယ်အနိစ္စသဘောတွေကကိုယ်ပြတယ်အနိစ္စလက္ခဏာမြင်တာမဟုတ်ဘူးနော်အနိစ္စလက္ခဏာမြင်တယ်ဆိုတော့ဝိပဿနာဉာဏ်မှမြင်တာဝိပဿနာဉာဏ်ဖြစ်လို့အနိစ္စလက္ခဏာမြင်မှလည်းပဲအနိစ္စလို့ထင်တဲ့အနုတ္တိယကိုပယ်တာဇာတိဓမ္မောမိငါမှာဇာတိသဘောရှိတယ်ငါဇာတိကမလွန်ဆန်နိုင်ငါမှာဇရာသဘောရှိတယ်ငါမှာမွေးတဲ့သဘောရှိတယ်မလွန်ဆန်နိုင်ဘူးငါမှာအိုတဲ့သဘောရှိတယ်အိုခြင်းတရားကိုငါမလွန်ဆန်နိုင်ငါမှာနာခြင်းသဘောရှိတယ်နာခြင်းသဘောကိုမလွန်ဆန်နိုင်ဘူးသိခြင်းသဘောတရားရှိတယ်သိခြင်းသဘောကိုမလွန်ဆန်နိုင်ဘူးချစ်တဲ့သူနဲ့ကြွေကြွေရခြင်းသဘောရှိတယ်လောကမှာအဲ့ဒီသဘောတရားကိုငါမလွန်ဆန်နိုင်ဘူးမချစ်တဲ့သူနဲ့ပေါင်းသင်းရတဲ့သဘောရှိတယ်အဲ့ဒီသဘောကိုငါမလွန်ဆန်နိုင်အဲ့ဒါလိုမျိုးအဲ့ဒါလိုမျိုးအတိနှလုံးသွင်းနေဆိုတာအနိစ္စသဘောကိုနှလုံးသွင်းနေတာအနိစ္စလက္ခဏာကိုမြင်တာမဟုတ်ဘူးအဲ့ဒါလိုနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာဝိတိတ်ကမကိလေသာကိုနိုင်နေပရိယုဋ္ဌာကနာကိလေသာကိုနိုင်နေအဲ့ဒါလိုနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာပဝန်းကျင်ကိုလည်းပဲပေါင်းတတ်သိမ့်တတ်တာတယ်ကိုကိုယ်တိုင်းနဲ့နေတတ်ထိုင်တာလာတယ်အဲ့ဒါလို့ပြောတယ်ဟိုမေးကြည့်ဦးမယ်အနိစ္စလေးပါလေးရောသဘောတွေနှလုံးသွင်းလာဟမ်နှလုံးသွင်းလာအနစ်နှစ်တောင်းမပြတ်တဲ့နှလုံးသွင်းလာအော်ခုနဘာပြောပြောလေးကျွေးလိုက်မွေးလိုက်တာဘာခေါ်ရတာဒင်ဆန်းအော်တခုပြီးစားရင်တခုပြီးစားရင်လည်းအမလေးတုံးကုံသွားတုံးကုံသွားတုံးကုံသွားအော်ဒါအနိစ္စသဘောပဲလို့မြင်လာခုတရားဟောတဲ့ပုဂ္ဂိုလ်တွေကတရားမရဘူးခုတရားဟောလိုက်နာလိုက်ကြတာတရားမရဘူးဆိုတာဟောတဲ့ပုဂ္ဂိုလ်တွေကညံ့လို့လားတရားနာတဲ့သူကအနိစ္စသဘောနှလုံးမသွင်းလို့လားဟမ်အနိစ္စသဘောနှလုံးသွင်းပြီးစားလေဗိုက်ပြည်တာပဲနှလုံးမသွင်းပြီးစားလေဗိုက်ပြည်တာပဲအနိစ္စသဘောနှလုံးသွင်းစားရင်ဗိုက်လည်းပြည့်မယ်ညံ့လည်းပြည့်တယ်ပါရမီလည်းပြည့်တယ်သုံးမျိုးနော်ဘိုင်လဲပြည့်တယ်ပါရမီလဲပြည့်တယ်ဉာဏ်လဲပြည့်တယ်အခုဒီလူတွေဘာပြည့်ဖို့အရေးကြီးတာဘိုင်ပြည့်ဖို့တော့မဟုတ်ဘူးသူကရှားပြည့်ဖို့အရေးကြီးတာရှားဖို့ပဲအရသာခံနေကြတာအရှင်ဖခင်တပည့်တော်တို့အနိစ္စလက္ခဏာမြင်အောင်အားထုတ်မယ်ဖခင်လို့ပြောရင်အနိစ္စသဘောကိုအမြင်နှလုံးသွင်းစမ်းမှလို့ပဲပြောခြင်းတယ်အာမဟုတ်ဘူးဗျာဒီထဲမှာတကယ်တရားအထုတ်နေတဲ့သူတွေပါမှာပါအရှင်ဘုရားပြောသလိုဗျာသောတုကတပည့်တော်တို့တထိုင်စားတဲ့ထဲမှာတထိုင်လုံးတော့မဖြစ်ဘူးနာယူဝဲကြရင်တပည့်တော်3မိနစ်လောက်တော့ဖြစ်လိုက်သေးတယ်ဗျာအိုကြည်သာဒီတခုလေးယောက်လာတယ်ဂုံသွားတယ်ဟိုတခုလေးယောက်လာတယ်ဂုံသွားအိုးအနိစ္စသဘောပါလို့ဖြစ်တယ်ဘလောက်ကောင်းထားလဲဒါမကောင်းဘူးလားကောင်းလားစားစရာတခုပြီးတခုတခုပြီးတခုဂုံဂုံဂုံဂုံသွားတယ်အနိစ္စသဘောအနိစ္စလက္ခဏာမဟုတ်ဘူးနော်အနိစ္စသဘောဖြစ်တယ်ဗျာဆိုဘလောက်ကောင်းတာလေဟုတ်တယ်စားစရာတောက်စရာတွေတော့အနိစ္စလို့သဘောပေါက်တယ်နှလုံးသွင်းနေကိုယ့်အသက်ကိုတော့ကိုယ်စားနေတာကိုတော့နှလုံးမသွင်းဘူးတရားနာနေတဲ့သူတော်ကောင်းတော့အနိစ္စသဘောဆိုတာကြွေတဲ့သရက်ကလေးတွေ့ရင်အနိစ္စသဘောမကြွေတဲ့သရက်တွေ့ရင်တော့သူ့ကိုအနိစ္စသဘောသွားလို့မရပါဘူးတကယ်တမ်းကျတော့ခြေပြားကနေဆံပြားတိုင်အောင်တကူကောင်လုံးငယ်ရကနေကြီးလာတဲ့ကိုယ်တန်တန်ကိုကိုကြည့်တဲ့အနိစ္စသဘောလေးကအမြဲကြည့်ခွင့်ရှိတယ် ကျွေးတဲ့တည့်ရွယ်အနေဆာဆိုမကျွေးရင်ဘယ်နဲ့လုံမလဲလို့ကတိကတ္တမေးလိုက်ဘယ်နဲ့လုံစားစရာတွေဇပွဲပေါ်ချတယ်စားလိုက်ရင်ဂုံဂုံသွားလို့အနေဆာသဘောလို့နှလုံးသွင်းလို့ပြောရင်မစားနဲ့အောင်လို့ပြောရင်ဘယ်မှာအနေဆာမြင်မလဲမြင်စရာအလုံးထဲမှာအနေဆာသဘောလို့မြင်တယ်လို့ကိုကုတ်ကိုလည်းဗာမြင်ရမှာအနေဆာသဘောဟုတ်လားဘုကကနေ့ဒီတရားဟောပြတာအဆင်ပြေမလားကိုတရားရကျင်တယ်မဟုတ်လားကိုသိပြီရကျင်ရတာနဲ့ဘာလို့မရလဲဘာနှလုံးမသွင်းလို့တော်ပါပြီအနိစ္စပြောရမှာကောသူတို့အနတ္တဟောမှာသူတို့ကအနိစ္စဒုက္ခအနတ္တမှာအနိစ္စကပထမဆင့်ဒုက္ခကဒုတိယဆင့်အနတ္တကတတိယဆင့်ထင်နေတာ ਉ သူတို့နာမဲနာဟောမဲဟောအဆင်မြင့်မြင့်မှာရတနိစ္ဆန်တတခုတ်တဒုက္ခံ ਨੇ အဲ့ဒီအနိစ္စသဘောတည်တည်ပြီလေအဲ့ဒါဒုက္ခသဘောပဲတိယုတ်ကလေးကြွေကြသွားတာဟိုကကိုမနာဘူးနော်ကိုမကြိုက်မခဲဘူးကိုမညောင်းဘူးကိုမပင်မမှုဒါပေမဲ့တိရွက်ကြွေကြတာအနိစ္စသဘောဖြစ်တယ်လို့အဲ့ဒီတိရွက်ကြွေကြတာတည်ပြီလေဒုက္ခသဘောပဲဒုက္ခဆိုတဲ့စကားလုံးကိုမနေ့ကပဲဟိုဆရာကြီးတွေနဲ့စကားပြောပြီးတော့ suffering လို့အင်္ဂလိပ်လိုပြန်တာကြီးကိုမကြိုက်ကြတဲ့အကြောင်းsuffering လို့ပြောလိုက်တာနဲ့တပြိုင်နက်ကိုမှဟို disease ကယောဂတစ်ခုကပဲ suffer ဖြစ်နေသလိုလိုဘာလိုလိုအဲ့ဒါကိုမှဒုက္ခထင်သွားကြဒုက္ခသဘောဆိုတာတခြားမထင်နဲ့ဒါကိုမြင်ပြီးတော့အနိစ္စအာတ္တနဲ့ပုဂ္ဂိုလ်ကအနိစ္စသဘောနှလုံးသွင်းသွားမှာဒုက္ခအာတ္တနဲ့ပုဂ္ဂိုလ်ကဒုက္ခသဘောနှလုံးသွင်းသွားမှာအနတ္တအာတ္တနဲ့ပုဂ္ဂိုလ်ကအနတ္တသဘောနှလုံးသွင်းသွားတာမှာသိရွက်ကြွေကြတာကိုသဘောလို့ပြောရင်အဲ့ဒီသိရွက်ကြွေကြတာဒီပဲအနိစ္စအဲ့ဒီသိရွက်ကြွေကြတာဒီပြင်ဒုက္ခအဲ့ဒီသိရွက်ကြွေကြတာဒီပြင်အနတ္တစာထဲမှာလေအထာဂရဆရာကြီးဘယ်တော့မိန့်ထားသလဲဆိုခက်တကွာတဲ့ဒါတော့ကိုကအာရပါရပြောတာဗာပါဠိလိုတော့ခက်တကွာကြီးပဲရှိမှာခက်တကွာပုထုဇဉ်တွေဟာသိရွက်ကြွေကြတဲ့သဘောလေးတွေမြင်ရတဲ့တော့အနိစ္စသဘောနှလုံးမသွင်းတာခက်တယ်တဲ့ပြောတော့လေတရားရခြင်းနဲ့ပြောတယ်ပြောတော့လေနိဗ္ဗာန်ရောက်ခြင်းနဲ့ပြောတယ်မြင်းနေတွေ့နေတဲ့အနိစ္စသဘောကိုတော့မှကိုယ်စိတ်ထဲရောက်အောင်နှလုံးမသွင်းနိုင်ကြဘူးလေအနိစ္စဆိုတာမြဲတာလားမမြဲတာလားတည့်ရမကြွေရင်မြဲနေတဲ့အတွက်ကြောင့်အနိစ္စနှလုံးမသွင်းရင်တော့မှကြိုသွင်းလိုက်စမ်းပါတဲ့နောင်ကြွေမှာပဲဟုတ်လားကိုကိုကိုဟေ့အခုအသက်ရှင်နေတယ်မြဲနေတယ်တို့ထင်ရင်တော့မှနောင်ကြရင်သိမှပဲကြွေလဲကြွေမယ်သိလဲသိမယ်မကြွေသေးတဲ့သိရွက်ကိုကြွေလို့ဆွဲချလို့မရတယ်လို့ပသိမသိသေးတဲ့ကိုကိုကိုလည်းသိအောင်လုပ်မရဒါပေမဲ့သိမယ်ဆိုတာတော့သိတယ်အဲ့ဒီသဘောလေးသိပြီလေအဲ့ဒီအသိလေးရှိနေရှင်းရှင်းပြောမယ်ဟေ့ဝိတေကမကိလေသာပံဝန်းကျင်နဲ့အစဉ်ပြေးတယ်ဆိုတာမဟုတ်တာမလုပ်တော့ဘူးမဟုတ်တာမပြောတော့ဘူးအဲ့ဒါပဲအဲ့ဒါပဲမဟုတ်တာတွေမလုပ်တော့ဘူးမဟုတ်တာတွေမပြောတော့ဘူးအဲ့ဒါကိုအကြောင်းကိုအတည်ဆုံးပဲအနိစ္စသဘောဟိုကလေးပြောမယ်ဘာလုပ်မှတော့မထုတ်ကိုသိမဲ့တူတူဒါကြီးကဘာလုပ်တော့မှာတော့ဟုတ်လားမထုတ်ကိုသိမဲ့လို့နှလုံးသွင်းနေလို့သဘောပေါက်နေတဲ့ပုဂ္ဂိုလ်ကမထုတ်သိမဲ့တူတူဒါကြီးကတခြားစဉ်းစားတော့စကလုံးကဟုတ်စကလုံးလှဲ့ပြောတော့မလို့မထူးသိမဲ့တူတူဓာကြီးကဘာလို့တော့မှာတော့မထူးသိမဲ့တူတူလားသိမဲ့တူတူမထူးတာလားအဲ့ဒါမို့တခြားနားထောင်ဆိုတော့တို့ကတခြားလက်နာမလို့မထူးသိမဲ့တူတူလားလားသိမဲ့တူတူမထူးတာလားမထူးသိမဲ့တူတူဆိုတာကတတ္တဝတိုင်းဟာအနိစ္စသဘောရှိလို့မထူးသိမှာမထူးဘာမထူးသူလိုကိုလိုတူတူပဲပြောတာမထူးသိမဲ့တူတူသိမဲ့တူတူမထူးပါဘူးကွာဆိုတာကသိမဲ့တူတူဓာကြီးတွေအကုန်လုံးကိုကအိဆာမြဲတဲ့ခိုင်နေပိုင်နေဆိုင်နေထင်းနေတာတွေဟာဘလို့ယူတော့ကိုကိုသိကိုသုံးမှုမြဲကျင်တာလားကိုမသုံးမှုမြဲကျင်တာလားကိုပိုင်ခြင်းလို့မြဲကျင်တာလားကိုမပိုင်ခြင်းလို့မြဲကျင်တာလားကိုသုံးခြင်းလို့မြဲကျင်တယ်ကိုပိုင်ခြင်းလို့မြဲကျင်တယ်ကိုစားခြင်းလို့မြဲကျင်တယ်ကိုမသုံးမစားမပိုင်ရတော့ဘူးဆိုရင်ဘာလုပ်တော့မှလို့ဓာကြီးမထူးသေးမှာသေရင်လဲမထူးဒ ဒါသာတရားတစ်ဖို့ဟောပေးဖို့ကောင်းမထူးသေးမှသေးရင်လဲမထူးဘူးဟုတ်လားနိစ္စသဘောနှလုံးမသွေးမှာဘူးကိုပိုင်နေကိုဆိုင်နေကိုပြန်ယူရင်ရအောင်မယ်သူများထဲပါသွားတဲ့ဟာတွေတောင်လေအင်းတော့ဒီလူတွေလက်ညှိုးငေါငေါထိုးပြီးတော့ဟောဖို့ကောင်းတာတော့ပင်မလိုက်တာကွယ်သူတို့ကြည်ရဟိုတနေ့ကတယောက်ကလာမေးသေးတယ်ဆရာတော်တဲ့ဆရာတော်ပြောတာဟုတ်တယ်အာဘာဟုတ်တာတော့ဟာသူကဖုံဖုံနေဖုံဖုံဖုံဖုံပြောတာဟုတ်တယ်ဗာဟုတ်တာအာကိရိတာပါရင်စိတ်တဲလေးတယ်ဆိုတာဟုတ်တယ်ဗျာအေးဟုတ်တယ်လို့အဲ့ဒါဗာပြောတော့ဟုတ်တယ်တဲ့အကုသိုလ်များလုံမိနေလို့ကိရိတာပါနေစိတ်ကြီးရတာလေးတာပဲဒါပေမဲ့စိတ်လေးတာအကုသိုလ်လို့ပြောပြန်တော့ဗျာတဲ့ကိရိတာပါရင်စိတ်လေးတယ်စိတ်လေးတာအကုသိုလ်လို့ပြောပြန်တော့တခါတလေအကုသိုလ်အလုပ်တွေလုံနေတယ်မလေးဘူးဗျာတဲ့ပေါ့နေတယ်အဲ့နာကြတော့ကိရိတာလို့လည်းခေါ်မရဘူးအကုသိုလ်လည်းမဟုတ်တော့ဘူးလားတဲ့ gain သူကအကုသိုလ်လုံတယ်လည်းပြောသေးတယ်စိတ်မလေးဘူးဗျာတဲ့ဒါနဲ့ပြောပြလိုက်တယ်သူတို့ကတော့သူနားလေယုံတော့ပြောတာဒီလူတွေနားလေအောင်ပြောပြအလေး30သားလေးရှိတယ်မဟုတ်လားတစ်ဆန်သားလေးမလုပ်ပါနဲ့ငါးချက်သားလေးပဲလုပ်ပါတန်တန်တုံးလေးငါးချက်သားလေးကပေါ်လာလေးလားတန်တုံးဆိုမှတော့ဘာလုပ်တာလေးတာလေးတာပဲကဲဘုလုံးတစ်လုံးလေးမထိုးမနဲ့တိုင်းထားငါးချက်သားလောက်ရှိတယ်ဆိုမလေးဘူးလားလေးလားသူလည်းငါးချက်သားလေးတာပဲတန်တုံးလည်းငါးချက်သားလေးတာပဲသူတို့လုံးလိုက်ဘောလုံးကိုလေထိုးလိုက်လေထိုးလိုက်တော့မလေးဘူးလားလေးလားလေးတာပဲသူ့ဘောလုံးကလေထိုးတာလေးတောင်လေးသေးဘောလုံးမွေးရကြည်ဘူးမြင်ဘူးနေကြတာပဲဒီဘက်ကိုသမားဘောလုံးကန်လိုက်ခိုးဘက်ထိတ်ရောက်ဘောလုံးကန်လို့လေထဲမှာလွင့်ပြီးသွားနေတဲ့အချိန်မှာအဲ့ဒီဘောလုံးလေးလားမလေးဘူးလားကဲအဲ့ဒီဘောလုံးလေးလားမလေးဘူးလားလူကကန်ထုတ်လိုက်တော့ဘောလုံးလေးသေးလားမလေးမလေးတော့ဘူးလေအဲ့ဒီဥပမာလေးပြောလိုက်တာဟုတ်တယ်ဗျာတဲ့လေးတာကတော့လေးတာပဲပြင်းနေလို့လေးတယ်မထင်တာလေရှင်းလားလေးတာကတော့လေးတာပဲပြင်းနေလို့လေးတယ်မထင်တာတဲ့ဟောဈေးသွားမယ်လေးတယ်မထင်ပါဘူးယုံသွားမယ်လေးတယ်မထင်ပါဘူးဆေးယုံသွားမယ်လေးတယ်မထင်ပါဘူးဘာလို့တော့ပြေးနေလို့ရှင်းလားခုပြောတာကိုအကုသိုလ်စိတ်နဲ့ကိလေသာပါပြီးတော့တလောက်လေးလေးပင်ပင်လုံနေပြီမဲလို့တဏ္ဍမာနဒိဋ္ဌိကကံလိုက်တဲ့အာကောင်းတော့ဘာဖြစ်လားလေးပင်မဲ့လေးတယ်မထင်ဘူးကိုလုံနေကြတယ်လေးလားချာပေါ့သိုးတယ်သိုးတယ်တဏမာနဒိဋ္ဌိကဘာလုံးလာလဲကံအားကောင်းလေလေပြေးလေလေလေးတယ်ကိုမထင်ဘူးအမလီငါချက်သားလေးလေးလေးတယ်ထင်းနေတာလှုပ်မှမလှုပ်တာဟုတ်တကယ်တမ်းကတန်လုံးပြည့်ကြည်သန်းတန်များပြည့်ကြည်သန်းတန်လုံးကြီးတန်များကြီးပြေးနေတဲ့အချိန်လေးတယ်ထင်လားကြောက်စရာကောင်းလိုက်တာကိလေသာရှိမှန်းနဲ့သိတယ်အကုသိုလ်ပန်းနဲ့သိတယ်ဒါပေမဲ့လေးတယ်မထင်ဘူးလို့သူပြောတာဟာသူဟာသူတဏမာနဒိဋ္ဌိနဲ့ကံအားကောင်းနေလို့ဒီလိုဒီတစ်နေ့တစ်နေ့နေရတာလေးလားပေါ့လားလေးတယ်ကိုမထင်ဘူးဘာအားကောင်းနေလို့ကံညာပေါ့အရာတဗေသင်္ခါရအနိစ္စယထာပညာယပတ္တိအထနိဗ္ဗင်တတိဒုက္ခေဧတမကောဝိတ္တိယတဗေဓမ္မတိတဗေသင်္ခါရဒုက္ခတိယထာပညာယပတ္တိအထနိဗ္ဗေတတိဒုက္ခေဧတမကောဝိတ္တုတ္တိယတဗေဓမ္မအနတ္တတိယထာပညာယပတ္တိအထနိဗ္ဗေတတိဒုက္ခေဧတမကောဝိတ္တုတ္တိယအနိစ္စသဘောနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာအနိစ္စလက္ခဏာမြင်ဖို့လွယ်ပြီဒုက္ခသဘောနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာဒုက္ခလက္ခဏာမြင်ဖို့လွယ်ပြီအနတ္တသဘောနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာအနတ္တလက္ခဏာမြင်ဖို့လွယ်ပြီနှလုံးသွင်းကြစမ်းမှမပင်ပန်းပါဘူးရုပ်ဖို့ဆိုဖို့တိုက်တွန်းတာမဟုတ်ကိုအသိဉာဏ်ရှိတဲ့လောက်ကိုသိနေတာပဲဒီသားဟာဆိုးတယ်ဒီသမီးဟာဆိုးတယ်ဒီသားဟာကောင်းတယ်ဒီသမီးဟာကောင်းတယ်လို့သားသမီးတွေကြတော့လိုက်နှလုံးသွင်းနေတယ် အာဒီသားလေးကလိမ်မာလာတဲ့ဒီသားလေးကမလိမ်မာတော့ဘူးဒီသားလေးကဒီလိုပြောတာမဟန်ဘူးဒီသားလေးကအချိုးပြောင်းလာပြီအမလေးအရွယ်လေးရောက်လာတာနဲ့ဒီအရွယ်ရောက်လာတာနဲ့စိတ်တရောလူတရောကိုသားသမီးကိုဂယုစိုက်တယ်လို့လောကကြီးရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောကိုဂယုစိုက်စမ်းပါကိုနဲ့ဆက်ဆံတဲ့လူတွေကိုလိုက်ဂယုစိုက်နေကြတာအံ့နေဒီလူကအချိုးပြောင်းလာပြီအမေစိတ်ထမ်းပြောင်းလာတာမသိဘူးဒီပုံဒီပုံမှာပဲမရပါဘူးမဟုတ်တာတွေကိုလိုက်ပြီးတော့နှလုံးသွင်းနေကြတာကများလုံးတော့လောကကြီးကိုအနိစ္စသဘောနဲ့နှလုံးမသွင်းပြဘူးဒုက္ခသဘောနဲ့နှလုံးမသွင်းပြဘူးအနတ္တသဘောနဲ့နှလုံးမသွင်းပြဘူးအာမဖြစ်ပါဘူးတရားပြောင်းခေါ်ရမှာလည်းမသိတချို့စိတ်မပါဘူးလည်းမသိဘူးအရှင်ဘုရားအဲ့လိုအနိစ္စဒုက္ခအနတ္တသဘောတာနှလုံးသွင်းနေရင်တပည့်တော်လူလောကပျော်စရာဆိုတာတချို့ပြောချင်တဲ့လူတွေအမလီဖြစ်နေပုံများတရားပြန်ရမလို့ကြားတယ်ပြောပါကိုကြိုက်တာနဲ့ကိုပြောကိုကြိုက်တာနဲ့ကိုပြောမြင်စရာနဲ့ကြိုက်ရင်မြင်စရာနဲ့ပြောတယ်နမ်းစရာနဲ့ကြိုက်ရင်နမ်းစရာနဲ့ပြောတယ်ကြားစရာနဲ့ကြိုက်ရင်ကြားစရာနဲ့ပြောတယ်ဒါတွေကိုသိပြီးသားပါသူတို့ဖြစ်စီချင်တာကဒုနာနီးစက်တဲ့သူတွေတရားနဲ့ပြောစီချင်တာအနိစ္စသဘောကိုနှလုံးသွင်းကြည့်စမ်းပါရှင်ပြအနိစ္စသဘောဒုက္ခသဘောအနတ္တသဘောနှလုံးသွင်းရတာမကောင်းမြင်ညာကြီးမြင်ရမှာဘောတလောကလုံးကိုအဲ့လိုမထင်နဲ့မိမတွေဟာသားသမီးလေးမွေးလာတာကစပြီးအသက်အရွယ်သားသမီးဘလောက်ကြီးကြီးကိုသားသမီးကိုကိုအမျက်နှလုံးသွင်းညာသားသမီးကိုအမျက်နှလုံးသွင်းတဲ့အခါမှာသားသမီးလေးကိုကောင်းလားမကောင်းလားကောင်းလားမကောင်းလားအဆင်ပြေလားမပြေလားအိုးသားသမီးရဲ့အားနည်းချက်တွေကြည့်ပြီးနှလုံးသွင်းနေတဲ့သူကပျော်နေတာအဲ့ဒါထက်သာတဲ့အဲ့ဒါထက်မွန်မြတ်တဲ့အမှန်တိုင်းမြင်တဲ့လောကကြီးကိုအနိစ္စသဘောဒုက္ခသဘောအနတ္တသဘောနဲ့နှလုံးသွင်းနေတဲ့သူဟာဘလို့ပျော်လိုက်မလဲတွေ့ကြည့်ဘလို့ပျော်လိုက်မလဲတွေ့ကြည့်တမင်ညောင်ညသူလိုကိုလိုနားမလဲမသိသေးတဲ့သူတွေကတော့အိုးအနိစ္စနှလုံးသွင်းဒုက္ခပါပဲဘာမှလုံးလို့မရတော့ဘူးဒုက္ခနှလုံးသွင်းရင်စိတ်ညစ်စရာကြီးအနတ္တနှလုံးသွင်းရင်ဘလို့လုံးဖြစ်တော့မှလေလောကကြီးမှာနေလို့ထိုင်လို့မဖြစ်တော့ဘူးလို့ထင်ကြီးထင်ကြလိမ့်မယ်အနိစ္စသဘောနှလုံးသွင်းနေသည်ဒုက္ခသဘောနှလုံးသွင်းနေသည်အနတ္တသဘောကိုနှလုံးသွင်းလေလေနေရထိုင်ရတာပေါ်ပါလန်းဆန်းပြီးတော့လွတ်လပ်လေလေပဲနှလုံးသွင်းနိုင်မလားခုဟောနေမှာကိုယ့်အလုပ်တွေကိုစိတ်ကပြန်ပေါ်နေတယ်ဟုတ်တယ်မဟုတ်လားအလုပ်ကိစ္စတွေဘယ်သူနဲ့တွေ့ရမလဲဘယ်သူနဲ့ပြောရမလဲတွက်ကြည့်စမ်းအဲ့ဒါအနိစ္စနှလုံးမသွင်းလို့အဲ့ဒါတွေပေါ်နေတာအနိစ္စနှလုံးမသွင်းရင်အရှုပ်တွေပေါ်တယ်ဒုက္ခသဘောနှလုံးမသွင်းရင်အရှုပ်တွေပေါ်တယ်အနတ္တသဘောနှလုံးမသွင်းရင်အရှုပ်တွေပေါ်တယ်ပြောတော့လဲစိတ်ထဲမှာရှင်းနေတယ်လေပြောသေးတယ်အနိစ္စဒုက္ခအနတ္တသဘောမှာနှလုံးမှာမသွင်းမယ်အနိစ္စဒုက္ခအနတ္တသဘောကိုသာနှလုံးသွင်းလိုက်ရင်အရှုပ်တွေပါဖြစ်သွားလဲရှင်းနေတယ်အာယုန်နဲ့ပေါ်လာတဲ့ကနေရှင်းနေတာဟဲ့တော့ကွာဒါဒီဖို့ကိုမဖို့ခြင်းဘူးပေါ်လဲမပေါ်ခြင်းဘူးလို့ငင်းစရာကိုမလိုဘူးပေါ်လာသမျှတွေဟာအနိစ္စသဘောရှိတယ်ပေါ်လာသမျှတွေဟာဒုက္ခသဘောရှိတယ်ပေါ်လာသမျှတွေဟာအနတ္တသဘောရှိတယ်ဘယ်သူကိုပြောတာတော့လို့မင်းရင်ဘယ်အာယုံပေါ်ပေါ်သာသမိညီကုံမနှုမဆွေမျိုးသားကြီးခင်မွန်းယောက်ျားဇနီးမယားမိသားစုပစ္စည်းဝတ္ထုဘယ်အာယုံတွေပေါ်လာလားဒီအနိစ္စသဘောဒုက္ခသဘောအနတ္တသဘောအမြဲနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ကိုကြည်ညိုကြည်စမ်းပါမေးကြည့်အောင်ရွှေကွက်ကလေးတခုရွှေကအခုခေတ်ကဓာတုဗေဒရွှေတွေပေါ်နေညီကြီးတွေကထွက်တဲ့ရွှေမျိုးမဟုတ်တော့ဓာတုဗေဒရွှေဟိုဓာတုဗေဒစိတ်ရှိတယ်လို့ဓာတုဗေဒရွှေရှိဓာတုဗေဒရွှေတွေပေါ်နေပြီအဲဗဂရီရွှေနဲ့တော့မတူဘူးမတူဘူးဗဂရီရွှေကလူသေးပေမဲ့ရွှေကမပြည့်စည်ဘူးလေဗဂရီရွှေကြတော့ဆိုပါတို့ကိုကိုရွှေတုံးတုံးပေးထားမယ်ဆိုပါတို့ໃຊတာနဲ့စစ်ໃຊတာနဲ့ချိန်ໃຊတဲ့ငရဲမိနဲ့စာရွှေဟာရွှေပဲသူလောက်တာဒါပေမဲ့ तू က3နှစ်လောက်နေလို့ရှိရင်3နှစ်ပဲခံတဲ့တက်တန်းက3နှစ်ကြော်ရင်ရွှေအစ်စ်မဟုတ်မှန်းသူများသိတယ်တန်ဖိုးလည်းမရှိတော့ဘူးပေါ့3နှစ်အတွင်းကတော့ရွှေအစ်စ်ပဲခုပြောတာနားလည်လားမသိဘူး အဲ့လိုဆိုရင်ခိုင်မေးကြည့်ဦးမယ်ဒီရွှေကိုရထားပြီဆိုရင်ကြောက်ကနေရစပြီ၃နှစ်ဆိုရင်ရွှေပဲ၃နှစ်ကျော်ရင်တော့ရွှေမဟုတ်တော့ဘူးဆိုရင်၃နှစ်ကျော်မှထုတ်ရအောင်မလား၃နှစ်မကျော်ခင်ရအောင်မလားဟမ်ကဲပြောကဲပြောပါသုံးနှစ်ကျော်ရင်အလဟသဖြစ်သွားမယ်လို့သိတဲ့သူနဲ့မသိတဲ့သူနဲ့ဘယ်သူကပို့ပြီးတော့တွတ်တွတ်လက်လက်အလုံးလုံးလဲမှတ်ထားအနိစ္စသဘောသိလေလေတွတ်တွတ်တွတ်အလုံးလုံးလေလေမမြဲတဲ့သဘောကိုသိလေလေတွတ်တွတ်တွတ်တွတ်အလုံးလုံးလေလေခုပြောတာရှင်းလားခန္ဓာကိုယ်သုံးနှစ်ခံမလားခန္ဓာကိုယ်သုံးနှစ်ခံမလားတုတ်မြန်မြန်ရောင်းဟောအရှင်ဘုရားရွှေရရောင်းရင်ဝယ်မဲ့လို့ရှိတယ်ဒါကြီးဘယ်သူကဝယ်မှာတော့ရောင်းစမ်းမှာရောင်းစမ်းမှာအနိစ္စသဘောနဲ့တန်ဖိုးခြင်းလဲပြီးရောင်းလိုက်စမ်းမှာအနိစ္စသဘောကိုအမြင်နှလုံးသွင်းတဲ့စိတ်ကလေးနဲ့ရောင်းလိုက်စမ်းမှာကိုယ်ခန္ဓာကိုယ်ကြီးကိုအာယုံပြုတ်ပြီးကိုယ်စိတ်ထဲမှာအနိစ္စသဘောသိတာပေါ်ရမယ်ဒုက္ခသဘောသိတာပေါ်ရမယ်အနတ္တသဘောသိတာပေါ်ရမယ်အနန္တပဲပြောကြပါစို့ခေါ်ရင်နဲ့နိုင်ဝဲကျော်လားအနတ္တနအတ္တအတ္တမဟုတ်တာအနတ္တအနတ္တအတိတ်ပဲအများကြီးရှင်းခဲ့ပြီအဲ့ဒါလို့မမြဲတဲ့သဘောဟာဒုက္ခအဲ့ဒီမမြဲတဲ့သဘောဆင်းရဲမှုဟာဒီပင်လေးအနတ္တပဲတကယ်အနတ္တသဘောကိုမြင်သွားတဲ့ပုဂ္ဂိုလ်များကြတော့မမြဲတဲ့သဘောလေးသူသိတယ်ဆင်းရဲတဲ့သဘောလေသူသိတယ်ကိုစိုးကိုပိုင်ကိုနိုင်ကိုထင်တယ်လို့တခုကမှမဟုတ်ဘူးဆိုတဲ့သဘောလေသူသိတယ်အ ਨੇ ဆုံးတော့ကွယ်ကိုစိုးကိုပိုင်ကိုနိုင်ကိုထင်တယ်လို့တခုကမှမဟုတ်ဘူးဆိုတဲ့သဘောကိုတော့နှလုံးသွင်းစမ်းပါလောဘနည်းလာတယ်အနိစ္စသဘောနှလုံးသွင်းဒေါသနည်းလာတယ်ဒုက္ခသဘောနှလုံးသွင်းမောဟနည်းလာတယ်အနတ္တသဘောနှလုံးသွင်းလို့ပညာဉာဏ်အမောဟတွေပေါ်လာတယ်ဒီအနတ္တသဘောဆိုတာကလည်းပဲအထူးလုပ်ပြီးနှလုံးသွင်းစရာမလိုတအိမ်လုံးအတ္တလားအနတ္တလားကိုဘာမှလုပ်လို့မရမနေ့ကပဲဟိုဘုန်းကြီးဝတ်မလို့တဲ့အသက်33နှစ်အင်ဂျင်နီယာပါပြီးမို့ပေါ့မင်းတခြားဘုန်းကြီးမဝတ်နဲ့တော့မပြောဘူးတို့ကြောင့်မှတော့လက်မခံဘူးတို့များရဲ့ကပ်ပြီးရလုပ်ဘူးတဲ့ကို33နှစ်ရှိပြီမနေ့ကလာတို့ကြောင့်မလက်မခံလူပြူကြီးပဲအရင်တခါ20ကျော်တုန်းကဝတ်ဘူးလေပြန်မထွက်ပါနဲ့ကွာလို့ပြောတယ်မရဘူးထွက်သွားတယ်အခုမှပြန်လာဝတ်မယ်ဆိုတော့လက်မခံဘူးဘာဖြစ်လို့တုန်းဖျားလဲဟာငါ့ကိုဘာဖြစ်လို့တုန်းမမင်းနေလို့မင်းဘာဖြစ်လို့ဝတ်ချင်တာလို့တာမန်လူလက်တန်းစားကပါပဲအင်ဂျင်နီယာဖြစ်ပြီးကားလေးတစ်စီးမောင်းတယ်တက္ကစီကားလေးနဲ့ရှိသည်မပတ်ဆံနေမိသားစုတွေကချိုးချံစားပြီးတော့ညီလေးကိုကြောင်းထားပေးတာတက္ကသိုလ်တစ်ခုထားပေးတာအဲ့တက္ကသိုလ်ကဆင်းလာနေအလုပ်ရတဲ့တက္ကသိုလ်ပေါ့အောင်စင်းလေးထွက်ရောမိမယူကြီးတယ်အဲ့ဒါဗျာတဲ့စိတ်ထဲမှာမခံနိုင်လို့အမေတွေအဖေတွေအတွက်ရောတပည့်တော်တို့ကြတော့အိုးချိုးချံချွေတန်းစားပြီးသူ့ကြောင်းထားတာအခုမိမယူတော့မလို့တယ်သူ့ကြောင်းကဆင်းတဲ့နဲ့အလောက်ရပတ်ဆက်တွေဝင်ဒီမိမပဲရသွားမှာပေါ့တဲ့မိဘအတွက်လည်းမကြည့်ညီကိုမောင်နှမတွေအတွက်လည်းမကြည့်တပည့်တော်တို့အတွက်လည်းမကြည့်ညီကိုချင်းလည်းမကြည့်အဲ့ဒါစိတ်ပြက်လုံးလုံးဝတ်မလို့တယ်ပိုလက်မခံသေးတယ်တခုံးမဲ့ပြောလိုက်တယ်ဘလောက်ကြောက်เสียအောင်လေလို့ညီကိုမောင်နှမတွေဟာအမေအဖေကထဲ့ကျွေးတဲ့ထမင်းဟင်းတူတူမိဘကျွေးတာကိုပစ္စည်းမဟုတ်ဘူးလို့အဲ့ဒါကိုပဲငါကအတုံးနေတယ်အတုံးကြီးတယ်လို့အတုံးသေးတယ်လို့ညင်းညခုံညတတ်ကြဖြတ်ကြတာလို့ဘယ်မလဲချစ်ခင်မှုလို့ပြောပြလိုက်တာမင်းကွာသဘောပေါက်စမ်းမှာမင်းကိုမင်းတော့မင်းမပိုင်မနိုင်တယ်လို့မင်းညီကိုလည်းဟောဒီလူတွေမှာကိုပိုင်တဲ့လူတွေရှိတာဟမ်ကိုပိုင်တဲ့လူတွေပါလေရှိလား။ဩမ သိပါဘူးပိုင်တဲ့လူရှိလို့များအနတ္တသဘောနှလုံးမသွင်းတာလားလို့ကိုပိုင်တဲ့လူရှိလားတခါယူဥသိမ့်အဖေပဲမသိပါနဲ့လို့မပိုင်ဟုတ်တယ်မလားကိုပိုင်တဲ့လူရှိသလားလောကမှာပိုင်တဲ့လူမရှိဘူးလို့တရားပွဲမှာမှမဖြေနဲ့တရားပွဲမှာဖြေရမှာလားကိုယ်စိတ်ကတော့ခင်းဖြစ်တိုင်းဖြေရမှာလားတချို့ကပြောသေးတယ်ဆရာတော်နာရောက်တာနဲ့တခါတည်းကတမျိုးဖြစ်ကုန်ရောတပြည့်တော်ပြောစကားတော့နားမထောင်တော့ဘူးလေလာပြောတယ်ဘုန်းကြီးကပဲမြောက်ပေးတယ်ဘုန်းကြီးလိုးလိုးဘာလိုးလိုးသူတို့လှုပ်ပုတ်ကဘာမှမဆိုင်ဘူးအခုကျမှအနတ္တသဘောကပိုးမြင်လာဟုတ်လားသူတို့အနိစ္စဒုက္ခမမြင်နိုင်မယ်ဘာတော့မြင်မလဲ။အုံးမမြင်။သူတို့ဘုကမြင်တဲ့ပုံတွေမှမဟုတ်တာသူတို့ပြောတာဘုံကြီးတော့အပြစ်မြင်နေတာသူတို့ကဘုံမှုရောက်မှတယ်ဘုံမှုဘာတွေပြောလဲမသိဘူးဘုံမှုနာရောက်မှတယ်အချိုးတွေပြောင်းကုန်တယ်အမေသူတို့ကတော့ဘလို့အစကအချိုးချိုးထားပြီလည်းမသိဘူး။တရားရည်တန်းတရားဒီဘက်ကပိုကျေတယ်နော်။အော်တခြားညာနဲ့စဉ်းစားကြည့်ပါတကယ်တရားရကျင်နေဆိုရင်အစိုးကြီးကလေးကအနတ္တသဘောနှလုံးသွင်းတာအနတ္တသဘောနှလုံးသွင်းရုံနဲ့သွင်းကြည့်လိုက်တာနဲ့တပြိုင်နက်အဆင်ပြေသွားတယ်ကိုမိသားစုပတ်ဝန်းကျင်နဲ့အဆင်ပြေတယ်ပတ်ဝန်းကျင်အချိုးမကျတာမရှိတော့ဘူးဘာလို့လဲကိုနေတတ်ထိုင်တတ်တာဖြစ်သွားပြီလေအနတ္တသဘောနှလုံးသွင်းတဲ့ပုဂ္ဂိုလ်ကနေတတ်ထိုင်တတ်သွားပြီဘာနေတတ်ထိုင်တတ်သွားတာလဲဆိုတော့လူလဲနေတတ်ထိုင်တတ်သွားတယ်ဗဇက်လဲနေတတ်ထိုင်တတ်သွားတယ်စိတ်လဲနေတတ်ထိုင်တတ်သွားတယ်ဘလောက်အရာသာရှိတော့ဒီလောက်အပင်မခံပြီးဟောပေးနေတာဟဲ့အနတ္တသဘောနှလုံးသွင်းမလားအနတ္တသဘောနှလုံးသွင်းမလားဆိုတော့တို့ဟာဓမ္မတွေဘယ်ပဲလက်ကြည့်တာများလေဓမ္မပြုပါတယ်ဒကာတွေကတော့အနတ္တသဘောနှလုံးသွင်းတယ်မို့လားမတော်မှာလေဗျာခုပြောတဲ့တရားတွေနားလည်လားတဗ္ဗေဓမ္မာအနတ္တာတိယထာပညာယပတ္တတိအထနိဗ္ဗေတတိဒုက္ခေဧတမကောဝိတုဒ္ဓိယယုံနံဓမ္မသင်္ခါရဓမ္မသဘောတရားတွေသည်အနတ္တလောကမှာရှိတဲ့သက်ရှိသက်မဲ့ပစ္စည်းဝတ္ထုတွေလည်းပဲကိုယ်နဲ့ပတ်သက်ရင်တော့အနတ္တအနတ္တသဘောနဲ့အနတ္တလက္ခဏာကွာသွားတာပညာတည်းအနေနဲ့ကအနတ္တသဘောနှလုံးသွင်းပရမတ်အနေနဲ့ကတော့အနတ္တလက္ခဏာကိုမြင်သဗ္ဗေသင်္ခါရသဗ္ဗေဓမ္မအနတ္တတိယထာပညာယပတ္တတိသဗ္ဗေဓမ္မအနတ္တလောကသဘောပညာတည်းကလည်းအနတ္တသဘောရှိကြလေကုန်ဤပရမတ်တည်းကလည်းအနတ္တလက္ခဏာရှိကြလေကုန်ဤမထုလဲသေမှလို့ပြောတယ်လို့မထုလဲဘာမှမပိုင်ဘူးမဆိုင်ဘူးထုံနှက်ဆက်လာပဲမထုဘူးဆိုတာပုံမှန်ပဲယထာပညာယပတ္တိယထာအကျဉ်းခန္ဓာပညာယပညာဖြင့်ပတ္တိမြင်၏ဒီပညာကနှစ်မျိုးပြောလိုက်လောကအနတ္တသဘောကိုမြင်တဲ့ပညာဘုဒ္ဓတပညာအတိညာပညာနောက်တစ်မျိုးကအနတ္တလက္ခဏာကိုမြင်တဲ့ဝိပဿနာပညာအဲ့ဒီပညာနှစ်မျိုးလုံးနဲ့မြင်လိုက်စမ်းပါလောကသဘောကိုဘုဒ္ဓအတိညာတရားနာလို့စသည့်အပြင်ကိုယ်စိတ်ပင်ကိုတမ်းမှန်အတိညာနဲ့မြင်လိုက်ရင်ကိုပဲလူသက်သာသွားတယ်ဝိတိကမမလာဘူးပရိယုဌာဏလည်းမလာဘူးတို့ကတခါလေးစိတ်ကူးကြည့်တယ်လေအဲ့လိုစိတ်တူတတ်တဲ့သူတို့လောကကြီးကိုမချီမနှက်ဖြစ်တဲ့သူတို့အဲကိုကြိုက်တယ်လို့ပုံစံသွင်းလို့မရလို့အနတ္တမမြင်မဲ့ဖြစ်နေတဲ့သူတို့အနာကပ်ပြီးဟဲ့အနတ္တလုံလေထိတ်ကနေဆိုသူဖြစ်လိုက်တာနဲ့ဟဲ့အနတ္တလုံလေဟဲ့အနတ္တလို့လှုပ်လိုက်လေအဲအဲ့လိုလေလိုက်ပြောချင်တာကိုယ်ကလည်းမအားလို့ဟိုတိစိစက်လည်းပြီးတော့ဖြစ်သွားပါပြီနည်းနည်းအားပြီဘသူစီလိုက်ပြောပေးရမလဲပြောဘသူကစပြီးလိုက်ပြောပေးရမလဲဟဲ့အနတ္တလေဟဲ့အနတ္တလေလို့အဲ့လိုလိုက်ပြောချင်တာဘုန်းကြီးလိုက်ပြောရမလားကိုယ့်ဟာကိုပြောနေရမလားအဲ့ဒီကိုယ့်ဟာကိုအမြဲပြောနိုင်တဲ့အသိဉာဏ်ဟာအနတ္တသဘောကိုမြင်နေညာလောကကြီးနဲ့ပတ်သက်ပြီးအနတ္တသဘောကိုမြင်နေညာမယ်ရှင်းတယ်ခုပြောတာရှင်းတာအဲ့ဒါလေးတော့ကြိုးစားကြစမ်းပါဆောသောကတော့ တရားထိုင်တာနဲ့ပတ်သက်ပြီးတော့ဒကာရီနဲ့တော့ပြောမိတယ်ဒကာရီရောဒကမာရီရောတရားပွဲမှာတော့ဒုက္ခနည်းမနဲ့တရားထိုင်ခဲ့တဲ့အကြောင်းတော့မပြောချင်တော့ပြောမကောင်းအနတ္တသဘောမြင်သမ်းမှာယထာပညာယပတ္တိလောကကြီးကိုအနတ္တသဘောမြင်သွားပြီယုံနံတမသင်္ခါရတွေကိုအနတ္တလက္ခဏာမြင်သွားပြီလောကကြီးကိုအနတ္တသဘောမြင်ရှင်းရှင်းပြောလိုက်မယ်တန်ဝေကဉာဏ်ရတယ်တန်ဝေကဉာဏ်ဆိုလို့ခလိုတိုးထွက်ဖို့ဉာဏ်ကြီးသွားမလုံးနဲ့အလကားနေရင်ငါတို့ဘာလို့ပြောတော့မှာလဲငါပြောခဲ့တာတွေငါမှားခဲ့ပါပေါ့လားလို့အသိဉာဏ်ပေါ်တယ်အလကားနေရင်ကိုပြောလည်းမရဘဲနဲ့ဘာလို့ငါဝင်ပါမိတာလဲပြောမိတာလဲအလကားနေရင်ကိုလုံးလည်းမရဘဲနဲ့များကိုလုံးလို့မရတဲ့ဟာတွေကိုဝင်လုံးမိနေတာလဲကိုလုံးခဲ့တာတွေတန်ဝေကဉာဏ်ရတာကိုလုတ်ခဲ့တာဒီကိုကိုတံငွေကပြန်ရတာကြည်စမ်းငါလုတ်ခဲ့သမျှတွေသေးသေးရေတော့ငါပြောခဲ့သမျှတွေသေးသေးရေတော့အမလီငါကတော့သူ့ကောင်းစေခြင်းလို့သူ့နာမည်မပြည့်အောင်လို့ပြောလိုက်ရလုတ်လိုက်ရတာပြီးကြတော့ငါပဲအမလီအဆိုးမကြီးဖြစ်လို့ငါပဲတအိမ်လုံးကမုန်းလို့ငါပဲအမလီဘလူးမကြီးဖြစ်လို့ရပါလားအဲ့လိုတံငွေကတွေပါလေရပါလားရပါဘူးအော်ဘလူးမကြီးဖြစ်တယ်လို့ဘလူးတီးလည်းရှိသေးတယ်။တော်ကြသူတို့ကမကြည်မနှက်ဖြစ်နေအောင်မှာ။တကယ်အနတ္တသဘောမြင်သွားရင်တော့တလောကလုံးကိုတံငွေကရတာတည်းကိုလှုပ်ခဲ့တာတွေကိုတံငွေကရတယ်မှန်မှန်သိတယ်။ကိုပြောခဲ့တာတွေပြောနေတာတွေမှန်မှန်သိတယ်။လှုပ်ခဲ့ပြောခဲ့တာတွေမှန်မှန်သိတယ်လို့လုံနေပြောနေတာတွေလည်းမှန်မှန်သိလာတယ်။နောက်လုံအောင်မဲ့ပြောအောင်မဲ့ဆိုတဲ့စိတ်မလာတော့ဘူး။မလာတော့ဘူးနေသာသွားတယ်အော်ဟိုဘလူးဆိုင်ဘလူးဆိုင်တီးတာတွေဘာတွေရှိဘူးလားအိမ်မှာဘလူးကကတာတွေဘာတွေရှိလားကိုကကျင်လို့ကတာလားသူတို့ကဟိုကဘလူးဆိုင်တီးလို့လားမလာသေးတော့သူတို့ကဘလူးဆိုင်တီးလို့ကိုကကိုဗဇတ်ဆိုင်တီးပြီးတော့ဗဇတ်ဆိုင်ကနေတာကိုကကနေတာတွေအများကြီးဘလုံးကျောက်စီအောင်နှမျိုးစီအကြီးဟာတွက်ကြည့်သမောင်းအချိန်နေဟုတ်တယ်မလားပြီးတော့ဘာထုတ်လို့ဘာထုတ်အမလီကိုပြောလို့ကောင်းလာတယ်မထင်နဲ့သူကသူကောင်းနေသိပေါ်လို့ကောင်းတယ်ကိုဘလို့တွတ်တွတ်တွပြောပြောသူကောင်းနေသိမပေါ်ရင်သိုးပြန်ရောအမေအဲ့ဒါကိုပဲအမလီတပည့်တော်ပြောလိုက်လို့နည်းနည်းတော့ငြိမ်သွားပြီအမလာသေးဒီတော့မပြောဘူးဖေတပည့်တော်မျက်နှာရိပ်မျက်နှာခဲပြလိုက်ရုံလေးနဲ့တင်ပြီးတယ်အမလာသေးအမေကြီးပါအခုကတရားနာနေတာလားကိုအကြောင်းတွေကိုစဉ်းစားနေကြတာလားကိုယ်ကြောင့်ကိုစဉ်းစားနေကြတာနေမှာပါယတာပညာယပတ္တိအထနိဗ္ဗေတတိဒုက္ခိအထထိုခါ၌နိဗ္ဗေတတိဒုက္ခိဒုက္ခကိုညင်းငွေသွားပြီခန္ဓာဟရဏဒုက္ခတဲ့ထာဂရဆရာကြီးကဒီလိုဖွင့်ပါဒီခန္ဓာကိုယ်ကြီးကိုဆောင်ထားရတဲ့ဒုက္ခယုံနံဓမ္မသင်္ခါရတွေယုတ်ခန္ဓာနံခန္ဓာတွေကိုထက်ခတ်ထက်ခတ်ထက်ခတ်ထက်ခတ်ဖြစ်ချင်းအောင်ကြိုးစားခဲ့ရတဲ့တသက်သာတုန်းကလုတ်ခဲ့တဲ့ကံစေတနာတွေကိုထက်ခတ်ထက်ခတ်အသက်ရှင်ခြင်းနဲ့ထက်ခတ်ထက်ခတ်ယုံနံဓမ္မတွေဖြစ်ချင်းနဲ့ထက်ခတ်ထက်ခတ်လူဖြစ်ချင်းနဲ့နတ်ဖြစ်ချင်းနဲ့ဗြမဖြစ်ချင်းနဲ့ဆိုတဲ့အဲ့ဒီခန္ဓာကိုယ်ကြီးကိုထပ်ဆောင်ခြင်းနေတဲ့စိတ်ကိုအပြည့်မြင်သွားတယ်အဲ့ဒီခန္ဓာကိုယ်ကြီးကိုဆောင်နေရတာကဒုက္ခမှန်သိသွားတယ်ခန္ဓာပြောတယ်လို့ပြောရင်ပရမတ်ပြောရင်ယုံနံဓမ္မတွေဖြစ်နေတာကဒုက္ခမြင်သွားတယ်။ပညာအနေနဲ့ပြောရင်လောကကြီးကိုအနတ္တသဘောမြင်ပြီးတော့ဟေးနောက်လည်းငါတွေ့ကြည့်နော်။ဟောဒီမှာကတော့အိမ်အောင်ချပြီးသားတွေများပါလေ။အိမ်အောင်ချကလေးကသူ့ပြောခဲ့ရတာခင်မွန်းယောက်ျားကလည်းဇနီးမယားကိုတွတ်ပြော။ဇနီးမယားကလည်းခင်မွန်းယောက်ျားကိုတွတ်ပြော။အနည်း20မကောင်းအနည်း30မကဘူးအနည်း40မကဘူးတဲ့အခုနောင်ရှိတဲ့တက်တန်းလေးကိုအဲ့ဒါလိုပြောရင်းနဲ့ပဲအချိန်ကုန်တော့မှာလားအဲ့လိုပြောနေရတာကိုဘာဖြစ်လာပြီလဲညင်းငွေလာပြီပြောနေရတာကိုညင်းငွေလာပြီဘာလို့ညင်းငွေလာလဲပြောလဲရမှာဟုတ်လားမရဘူးလားပြောလဲမရဘူးလားပြောလဲရမှာမရတာဆိုပြီးတော့ညင်းငွေတဲ့စိတ်မပေါ်ဘဲနဲ့ဒီလိုပြောရင်ရမယ်ထင်ဟိုလိုပြောရင် ရမယ်ထင်ဟိုလိုလက်ပြောဒီလိုလက်ပြောဟိုလိုလက်ပြောဒီလိုလက်ပြောနဲ့ဘယ်လောက်ကြောက်เสียအောင်တော့ကိုလုံနေတာမားလားမှန်လားလို့ဟုတ်လားဒီလိုဟောတော့တော်တော်စိတ်ကြီးပြောင်းသွားလားမသိလားသိတဲ့သူတို့ကတက္ကရာတွေရောတက္ကမတွေပါတော်ကြတက္ကမတွေကြီးပဲဖိပြောတယ်ဖြစ်နေတယ်တပြည့်တော်တို့ကသူ့ပြောခြင်းလို့ပြောတာမဟုတ်ဘူးတဲ့သားတွေသမီးတွေရဲ့နောင်ရေးရှိသေးလို့ကြည်စမ်းပါကိုနဲ့စိတ်တူကိုတူဆိုပြီးလက်တွဲတဲ့သူကိုတော့အနတ္တမမြင်သေးမှတော့နောက်ကဆက်လာတဲ့ဟာတွေကိုလည်းအနတ္တမမြင်နိုင်ဘူးအမှန်ကတော့သူတို့ဟာသူတို့နောက်သူတို့လည်းသူတို့အိုးနဲ့သူတို့အိမ်နဲ့သူတို့မိသားစုနဲ့ဖြစ်သွားမှာဟုတ်လားအနိစ္စသဘောဒုက္ခသဘောအနတ္တသဘောအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဟေးခန္ဓာဟာရဏဒုက္ခတွေဒီလိုကြီးဖြစ်အောင်ကိုဖြစ်ခြင်းတဲ့ပုံစံတွင်းနေရတာကဒုက္ခဖြစ်ခြင်းတဲ့ပုံစံကြီးဖြစ်အောင်လုပ်နေရတာကဒုက္ခလူဖြစ်အောင်နတ်ဖြစ်အောင်ပြမဖြစ်အောင်လုပ်နေရတာကဒုက္ခယုံနံဓမ္မသင်္ခါရတွေဖြစ်အောင်လုပ်နေရတာကဒုက္ခတဲ့အဲ့ဒါကြီးကိုညှိဝေးလာတယ်လောက်ရတဲ့အလုတ်ကိုပြင်းလာတာမဟုတ်ဘူးလောက်ရတဲ့အလုတ်ဟာတန်ဖိုးမရှိတဲ့အလုတ်ကြီးတွေလုံနေပါလားဆိုကိုယ့်ကိုညင်းဝေးလာတာကိုယ့်ကိုညင်းဝေးလာတာအထနိဗ္ဗေတတိဒုက္ခေဧသမေကောဝိတုဒ္ဓိယအဲ့ဒါလိုမျိုးလုံတန်ဖိုးမရှိတဲ့အလုတ်တွေလုံနေရတာကိုညင်းဝေးမှန်သိပြီးတော့မှနိဗ္ဗာန်ရောက်အောင်လုတဲ့အလုတ်မျိုးမှတန်ဖိုးရှိမှန်သိပြီးဆက်လုတာအလုတ်တော့မလုတော့တာမဟုတ်ဘူးလုတဲ့လုတ်ဖို့လုတ်နေချင်းကွာသွားတာစိတ်ကွာသွားတာဒါမှမဟုတ်ခက်တော့လေခက်သားပဲယုံနံဓမ္မသင်္ခါရနဲ့ကိုကင်းအောင်နေနိုင်မလားယုံနံဓမ္မသင်္ခါရကကောင်းလားမကောင်းဘူးလားဒုက္ခသစ္စာယုတ်ကဒုက္ခသစ္စာနံကဒုက္ခသစ္စာဓမ္မသဘောနဲ့ပြောရင်ကောင်းကွက်တစ်ခုမှမရှိဘူးတဲ့မကောင်းတဲ့ဒုက္ခနဲ့ဆုံနေရတယ်ဆုံနေတာမကောင်းရင်ကင်းအောင်နေဟုတ်လားယုံနံဓမ္မသင်္ခါရမကောင်းမှန်းသိလာတာနဲ့တပြားမကောင်းရင်ကင်းအောင်နေမကောင်းရင်တော့ကင်းအောင်နေတဲ့အခုမိမိတို့ယုံနံဓမ္မသင်္ခါရမကောင်းရင်ကင်းအောင်နေဆိုတော့မိမိတို့ကယုံနံဓမ္မသင်္ခါရနဲ့အခုကင်းနိုင်လားမကင်းနိုင်အဲ့ဒါပဲဟုတ်လားမကင်းရင်ကောင်းအောင်နေဆိုတာနိဗ္ဗာန်ရောက်အောင်စိတ်ကလေးမွေးအနတ္တသဘောဒုက္ခသဘောအနိစ္စသဘောအနိစ္စဒုက္ခအနတ္တသဘောတွေအမြဲနှလုံးသွင်းနေကောင်းတာပဲဒီယုတ်ဒီနံဒီတယုတ်နံဓမ္မသင်္ခါရတွေဟာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာရှိတယ်ယုတ်နံဓမ္မသင်္ခါရတွေကိုအကြောင်းပြုပေါင်းစုပြီးတော့လောကကြီးဆိုတာကအနိစ္စသဘောဒုက္ခသဘောအနတ္တသဘောရှိတယ်လို့အဲ့ဒါကောင်းအောင်နေတာပဲမကင်းရင်မကင်းတာကိုရှောင်လို့ရလားမရဘူးနော်မကင်းရင်ကောင်းအောင်နေမကောင်းရင်လည်းကင်းအောင်နေကဲအိမ်ကလူတွေကကဲကောင်းတာမကောင်းဘူးလားမကောင်းရင်ကင်းအောင်နေဒါမျိုးကကင်းအောင်နေနိုင်လားမနေနိုင်ရင်လည်းဟုတ်လားအိမ်ကလူတွေကောင်းအောင်နေရမလားကိုကကောင်းအောင်နေရမလားသူခွဲတာမဟုတ်ဘူးနော်သူခွဲတာမဟုတ်တော့ကြသူခွဲပြီးပြောတယ်ဖြစ်နေမှာအဲ့လိုဆိုရင်အခုဒီကပြန်ရင်ကိုပဲအိမ်မတချို့ဆိုအိမ်နှလုံးသုံးလုံးရှိတယ်လေခုကလေးခွဲနေပေါ်တာမသိဘူးဟုတ်လားကိုမျိုးအတိဝနာစဘာလာနံမကောင်းရင်ကင်းအောင်နေဟုတ်လားမကောင်းရင်လည်းကင်းအောင်နေမကင်းရင်လည်းကောင်းအောင်နေတဲ့သဘောပေါက်လိုက်စမ်းမှာယုံနံဓမ္မသင်္ခါရတေဟာမကောင်းပါဒုက္ခသစ္စာကြီးပါလောကသဘောကြီးဟာလည်းပဲအနိစ္စဒုက္ခအနတ္တရှိနေလို့မကောင်းပါဘူးမကောင်းရင်ကိုကဘာဖြစ်အောင်နေရမှာလဲကင်းအောင်နေရမှာတဲ့ကင်းအောင်နေရမှာဘာနဲ့ကင်းရမှာလဲတဏ္ဍမာနဒိဋ္ဌိနဲ့ဖက်တွယ်နေတာမျိုးမလုပ်ဖယ်နဲ့ကင်းအောင်စားစရာရှိစားပြလိုက်ပေါ့အခုပဲမေးကြည့်မယ်အခုကနေမနေ့စားတဲ့ဒင်ဆန်ဟုတ်တယ်နော်လူတွေလည်းဒင်ဆန်မယ်မို့လားအဲ့ထဲမှာကိုဘာလေးစားတော့ကဘလို့ကြိုက်တယ်ဘလို့အရသာရှိတယ်ဆိုတာလေးပါတယ်မို့လားအကင်းအောင်နေတာလားမကင်းအောင်နေတာလားအေးမကင်းအောင်နေတာကောင်းတယ်ကင်းအောင်နေတဲ့လူများကြတော့ထိုးထက်ထိုးစားထိုးထက်ထိုးစားဒါပဲလေစားရတော့တဲ့နေရာမှာလဲကျေးဇူးများပါလိမ့်မယ်ဒီတရားကအိမ်မှာနေရင်ထိုင်ရင်လည်းကျေးဇူးများပါလိမ့်မယ်တဲ့လောကကြီးမှာဆက်ဆံတဲ့နေရာမှာလဲ ကျေးဇူးများမယ်တယောက်နဲ့တယောက်ကိုနဲ့ဓာတ်မတူလို့သူတော်ကောင်းတက်ခံအားနေတဲ့သူတွေနဲ့များတွေ့လို့ရှိရင်မကောင်းမှန်းသိရင်မလုပ်ပါနဲ့ကင်းအောင်နေတဲ့မကောင်းရင်ကင်းအောင်နေဒါပေမဲ့မဖြစ်ဘူးသူနဲ့အတွဲကိုတွဲနေရမှာတစည်းတည်းကြနေတဲ့ဆိုင်ချင်းကပ်ရဲ့တယုံနဲ့ကြနေတဲ့သဝဲချင်းကပ်ရဲ့အိုးတစည်းယုံနဲ့ကြနေတဲ့အခန်းချင်းကပ်ရဲ့ဌာနချင်းကပ်ရဲ့ဆိုတော့ဟေးအဲ့ဒီကြတော့လေမကင်းရင်တော့ကင်းအောင်နေလို့မှမရတာရှင်းလားကိုပြောတာတမန်တော်တရားတွေနားမလည်နေပါတရားနာမယ်လေးနားလည်ရင်ကိုတော်တော်ကောင်းပြီနော်မကောင်းရင်လည်းမကင်းရင်လည်းနေမှာလားဘလို့နေမှာလဲအခုကင်းအောင်နေမှာလားကောင်းအောင်နေမှာလားကောင်းအောင်နေမှာကဲသူတို့နဲ့တော့မကင်းဘူးကင်းလို့မရသေးဘူးပေါ့လေဟုတ်တယ်မလားဘသူတွေနဲ့လဲလို့မင်းရင်ယုံနာတယ်မှာသင်္ခါရတွေနဲ့ဒုက္ခသစ္စာနဲ့ကင်းအောင်ကိုနေလို့မရသေးဘူးဟုတ်ပါတယ်အဲ့ဒါနဲ့ပဲရှော့ချမှာပါယုံနာဓမ္မသင်္ခါရနဲ့ကင်းအောင်ကိုနေလို့မရသေးတဲ့ဒီ32ပုံတွင်ကတန်ត្រာတွင်ကပုံကိုယ်တွေဟေးမကင်းမိမဲ့ကောင်းအောင်နေတဲ့ကောင်းအောင်နေဆိုတာအနိစ္စသဘောအမြဲနှလုံးသွင်းနေဒုက္ခသဘောအမြဲနှလုံးသွင်းနေအနတ္တသဘောအမြဲနှလုံးသွင်းနေနှလုံးသွင်းနေဆိုတာယူအပ်ဖတ်တာမဟုတ်ပါဘူးဘာနဲ့ဆုံဆုံဘာနဲ့ကြုံကြုံဘာအကြောင်းလေးပေါ်ပေါ်ဟေးအနိစ္စဟေးဒုက္ခဟေးအနတ္တအဲ့ကြတော့လေခက်သားပဲလူရှိပါလိုက်ဆိုမှာဟေးအနိစ္စဘလို့ဟောလို့ဟောမှာမသိတော့အင်းတော့တို့နီးစက်တဲ့သူတွေတော့ဟောရတာတော်တော်ခက်မှတော့နော်ဘေးလူတွေဟောလို့ကတော့ပိုဆိုးမှနဲ့တူတယ်နားလေစီခြင်းဒီမှာလေဒီတရားတော်ကြီးဟာအနိစ္စသဘောနှစ်ပေါင်းများစွာနှလုံးသွင်းခဲ့တဲ့ပုံကိုယ်တွေအတွက်အနိစ္စသဘောဟောလိုက်လို့အနိစ္စလက္ခဏာမြင်ပြီးတရားရသွားတယ်ဒုက္ခသဘောနှစ်ပေါင်းများစွာနှလုံးသွင်းခဲ့တဲ့သူတော်ကောင်းတွေအတွက်ဒုက္ခသဘောခေါ်လိုက်တော့ဒုက္ခလက္ခဏာတွေမြင်ပြီးတရားရသွားတယ်အနတ္တသဘောအမြဲနှလုံးသွင်းနေတဲ့ပုဂ္ဂိုလ်တွေအတွက်အနတ္တသဘောတွေခေါ်ပြီးတော့အနတ္တလက္ခဏာတွေမြင်တဲ့ဝိပဿနာဉာဏ်ပေါ်ပြီးအရိယမဉ္ဇဉ်ဖုန်ဉာဏ်နိဗ္ဗာန်ရသွားတယ်။ဘာပဲပြောပြောမိမိတို့တွေလောဘနေတဲ့သူကအနိစ္စသဘောနှလုံးသွင်းတတ်ပါတယ်။ဒေါသနေတဲ့သူကဒုက္ခသဘောနှလုံးသွင်းတတ်ပါတယ်။မောဟနေတဲ့သူကအနတ္တသဘောနှလုံးသွင်းတတ်ပါတယ်တဲ့။မိမိတို့မှာအနိစ္စသဘောနှလုံးမသွင်းရင်လောဘကြီးနေလို့ပဲ။ဟောစောစောကဟိုအရင်စားလိုက်တုန်းကအနိစ္စသဘောနှလုံးသွင်းလား။ဖဲသွင်းမှလောဘကြီးနေတာဟုတ်။ဒုက္ခသဘောနှလုံးမသွင်းဘူးတဲ့ဒေါသကြီးလို့ပါတဲ့။အနတ္တသဘောနှလုံးမသွင်းမိတာဒီကိုမောဟကြီးလို့ပါတဲ့။အဲ့ဒီလောဘဒေါသမောဟတွေအဖြစ်မခံမင်းနဲ့ဘာနဲ့ကြုံကြုံဘာနဲ့ဆုံဆုံအနိစ္စဒုက္ခအနတ္တသဘောတွေနှလုံးသွင်းပြီးတော့မိမိတို့နားလေတဲ့အတိုင်းမကောင်းရင်လည်းမကင်းရင်လည်းဘလို့ပဲနေတော့မလဲကောင်းအောင်ပဲနေတော့ဟုတ်ပါနဲ့မကင်းပါနဲ့သူတို့လည်းမခွာခိုင်းပါဘူးတန်ត្រာထဲမှာဒုက္ခသစ္စာပေါ်မှာထိုင်ပြီးဒုက္ခသစ္စာတွေပတ်ချလဲဝိုင်းနေတဲ့တန်ត្រာကြီးမှာမကောင်းမှန်းသိပြီးကိုယ်ကပါလဲကင်းအောင်နေမကင်းနိုင်ရင်လေကောင်းအောင်နေဆိုတဲ့အဲ့ဒီစကားအဲ့ဒီအတ္တိတရားကိုလက်ကင်ထားပြီးတော့အနိစ္စဒုက္ခအနတ္တသဘောတွေအမြဲနှလုံးသွင်းနိုင်သဖြင့်တရားတစ်ပုဒ်တစ်သုတ်တစ်ခွန်းတစ်ပါဒနာကြားလိုက်ရပြီးတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေကိုမိမိတို့ဝိပဿနာဉာဏ်နဲ့မြင်ပြီးအရိယမဉ္ဇဉ်ဖူဉာဏ်နေညာနိဗ္ဗာန်ကိုရောက်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေကုန်သတည်း